အိန္ဒိယမဏိပူနယ်ဆက်မိုးရေမျိုးနယ်တွေကကြွေရအချို့မှာခိုလုံတွေရဲ့မြန်မာဆစ်ဆောင်တွေဒီရပ်ပိုင်းထဲမှာမကြခဏဆိုလိုဖမ်းဆီးခံနေရတာကြောင့်မြန်မာနိုင်ငံတွေကလာတဲ့ဆစ်ပေးဆောင်တွေအတွက်စိုးရိမ်စရာဖြစ်လာပါတယ်။နိုင်ငံသားများဥပဒေနဲ့ဖမ်းဆီးတရားစွဲခံရသူ160ထဲမှာအမျိုးသမီးအယောက်90နဲ့ကလေး28ယောက်လည်းအပါအဝင်ဖြစ်ပါတယ်။အခုဆိုရင်သူတို့ကိုမဏိပူပြည်နယ်အင်ဖာမြို့ကအကျဉ်းထောင်မှာထိန်းသိမ်းထားကြောင်းအိန္ဒိယ for မြန်မာဘက်က VOA ကိုစာနဲ့ဖြေကြားခဲ့ပါတယ်။အခုလိုအိန္ဒိယဘက်ကဖမ်းဆီးမှုတွေလုပ်လာတာဟာစိုးရိမ်စရာဖြစ်တယ်လို့မဏိပူပြည်နယ်မိုးရီမြို့မှာဆစ်ဆောင်နေသူတို့က VOA ကိုပြောပါတယ်
။အစိုးရရာအခြေအနေလို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ဒါရဲလက်ဖက်တိုင်းခေါ်ကြည့်လို့မဟုတ်ဘူး။ဒါကဟိုဘယ်လိုပြောမလဲ။အင်းနိုဆန့်ပါစံပေါ်ကဒီလူတွေပဲလေ။နော်။ပြီးတော့ဒီမဏိပူနဲ့ဟိုဘာမိုးရီနဲ့ဂျမူးဆိုတာကအရင်ကဟိုဘက်ကပြုနေကြတာလေ။အခုလိုမျိုးဖမ်းတဲ့အခြေအနေဆိုတော့မဖြစ်တဲ့တော့ဟိုတချို့တွေဆိုရင်ပေါ့ဗျာဟိုတော်ရည်တော်ရည်ရတာပဲနော်ဟိုအများကြီးတကယ်ကြီးကြုံရတာပေါ့နော
်အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာခိုလုံနေတဲ့မြန်မာဆစ်ဆောင်ကမီဇိုရန်ပြည်နယ်လောက်မများပေမဲ့တထောင်ခွဲလောက်ရှိနိုင်မယ်လို့အချို့ကခန့်မှန်းပါတယ်မဏိပူအစိုးရဟာနှစ်နိုင်ငံနယ်စပ်မှာလွတ်လပ်စွာတွာလာခြင်းကိုလည်းစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာတားမြစ်ထားပါတယ်မကြသေးခင်ကလည်းမြန်မာနဲ့နယ်စပ်တစ်ချောင်းမှာရဲကင်းဂိတ်အများအပြားကိုမဏိပူအစိုးရကထက်ပြီးတိုးချဲ့နေတာပါမြန်မာနိုင်ငံရဲ့စစ်ဘေးရှောင်အခြေအနေဟာနိုင်ငံတကာကဝိုင်းဝန်းဖြေရှင်းရမယ့်အနေအထားဖြစ်ကြောင်းနိုင်ငံတကာဆက်ဆံရေးပညာရှင်တူဦးဖြစ်တဲ့မင်းရတုထက်က VOA ကိုပြောပါတယ
်ဒီမြန်မာနိုင်ငံကနေဒီဆက်ဆံရေးဖြစ်တဲ့နေရာမှာတော့အဓိကအဖြစ်ဒီအိန္ဒိယနဲ့ China နဲ့အဲထိုင်းနိုင်ငံပေါ့လေတော်လို့အဓိကအဖြစ်ပါမြန်မာနိုင်ငံကြီးဖြစ်တဲ့ဆက်ဆံကြောင့်အိန္ဒိယရဲ့ဒီနိုင်ငံတွေထဲကိုစစ်ဘေးရှောင်တွေဝင်နေကိစ္စတွေပေါ့နော်အဲပြီးတော့ဒီထိုင်းမှာရှိတဲ့အဲဒီကိုလည်းစစ်ဘေးရှောင်တွေဝင်နေကိစ္စတွေပေါ့နော်အဲဒီနဲ့ဒါတွေကိုလည်းဖြည့်ရဖို့တော့အများကြီးကြိုးစားကြရအများကြီးတော့ပြရမယ်ခါရှိတယ်ဗျ။ဟိုစင်မစပါနေတဲ့ကြောင့်လို့ဒီဝါရီကဘယ်လိုမှဖြစ်မှာမဖြစ်ဘူး။စင်ပြဲတဲ့ကြောင့်လို့ဒီရာကိုဘယ်လိုမျိုးညံ့လို့လဲဆိုပြီးတော့ကျွန်တော်တို့ကလည်းတော့ပြီးသေးတယ်။ဆိုတော့ဒီနိုင်ငံနေထားတာလည်းရှိနေတာကကျွန်တော်တို့ဟိုဒါလည်းပြန်သွားပြရတဲ့အခါမှာမရှိဘူး။ဒါတော့ကျွန်တော်အားလုံးနေနေတာပါပဲ။ဒါကခုလည်းပြောလို့ရှိတယ်ကျွန်တော်ပြန်လည်းညာထိုင်ဖြစ်တယ်ပေါ့နော်။
မြန်မာဘက်ကထွက်ပြေးလာခဲ့တဲ့ဆစ်ဆောင်တွေကိုအကူအညီမပေးဖို့နေဆက်မှာဆစ်ဆောင်စခန်းတွေမဆောက်ဖို့မဏိပူအစိုးရက2021ခုနှစ်မတ်လထဲမှာအသိပေးစာထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းဝေဖန်မှုတွေကြောင့်ဒီကြေညာချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ။